မြန်မာနိုင်ငံရဲ့စီးပွားရေးပုံပြမှုဟာတည်တည်ငြိမ်ငြိမ်ရှိနေပေမဲ့ခိုင်တင်တဲ့အရေးပါဝင်ပြည်ရင်းပြည်ပစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကပြောလိုက်ပါတယ်။တပည့်လူဦးရေနဲ့မဟာဗျူဟာကျရဲ့ရင်းမြစ်နေထိုင်ရာရရှိစီးပွားရေးလှလာပြီးအားကောင်းနေစေဖြစ်ပေမဲ့မျှော်လင့်ထားတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့လည်း IMF ကိုယ်စားလှယ်ဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ဆုံးသက်ပြီးဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ကမ္ဘာတစ်ဝှမ်းမှာစီးပွားရေးပြဿနာတွေရှိနေပေမဲ့မြန်မာနိုင်ငံရဲ့ပြည်ပပုဂ္ဂိုလ်လုပ်ငန်းမှာတိုးတက်မှုတွေရှိခဲ့ပြီးထို့သဖြင့်ရေနံနဲ့ဒဏ်ဝင်ကဝင်ငွေတွေရောက်2019-2018ဘဏ္ဍာနှစ်မှာဖွံ့ဖြိုးမှုနှုန်း 6.4 ရာခိုင်နှုန်းရှိခဲ့ရာက 2018-2019 ဘဏ္ဍာနှစ်မှာတော့ 6.5 ရာခိုင်နှုန်းရှိမယ်လို့လည်းခန့်မှန်းထားပါတယ်။ပြည်ပတရရင်းနှီးမြှုပ်နှံမှုတွေမှာတော့ရှင်းနေ2020ပြည့်ရွေးကောက်ပွဲရှိနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေသတိထားစောင့်ကြည့်နေကြကြောင့်အကြမ်းရည်နှစ်တွေအတွက်ရုံနေခဲ့တဲ့အကြောင်းလည်းပြောဆိုထားတာပါ။စီးပွားဖွံ့ဖြိုးမှုအတွက်စိန်ခေါ်မှုတစ်ခုဖြစ်တဲ့ဗဏ္ဍာရေးလုံငွေကွာချက်ကလည်းအရင်တစ်နှစ်က300ရာခိုင်နှုန်းရှိနေရက3.5ရာခိုင်နှုန်းထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်။ဗဏ္ဍာရေးသုံးစိတ်လုံလောက်မှုမရှိခဲ့ရင်ပြည်တွင်းမှာစီးပွားရေးအားနည်းနိုင်တယ်လို့ဗန်စနစ်ပြန်လည်တိဆောက်ဖို့နဲ့အရင်နည်းမတည်မှုတွေကျန့်ကြနေမယ်ဆိုရင်ဗဏ္ဍာရေးကဏ္ဍမှာအန္တရာယ်ရှိနိုင်တယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာလူငယ်ရေးပြဿနာနဲ့လူသားချင်းစာနာမှုဆိုင်ရာအကျအတဲတွေဟာတိုက်ပြည်စီးပွားရေးအတွက်စိန်ခေါ်မှုတစ်ခုရှိနေစေဖြစ်ပြီးကမ္ဘာတဝန်းကွန်ဒိုရေးတင်မာမှုတွေဈေးကွက်မတည်ငြိမ်မှုတွေရင်းနှီးစိမ်းဆီးမြင့်တက်မှုတွေနဲ့တရုတ်နိုင်ငံစီးပွားရေးတိုးတက်မှုနှေးကွက်မှုတွေကလည်းမြန်မာနိုင်ငံစီးပွားရေးပေါ်ရက်ခတ်လာနိုင်တဲ့အကြောင်း IMF ကသတိပေးထားပါတယ်။